ဒီမနက်ကရှိပဲချမ်းကဝါကူပိုင်အုတ်ချုပ်ခွင့်ရဒေသကမင်းတွင်းနေအလို့သမားတွေရဲ့ဘေးကင်းရေးအစီအမံတွေနဲ့လာစားကိစ္စအငင်းပွားမှုတွေကိုဖြည့်ဆင်းတာတွေလုပ်မယ်လို့ဝါဒေသကူပိုင်အုတ်ချုပ်ခွင့်ရအာဏာပိုင်တွေကပြောပါတယ်အရင်လားတွေတုန်းကလာမဲ့ဩဂုတ်လကစပြီးတပ်တုဒုဗော်ရေးလုပ်ငန်းတွေအားလုံးကိုရဲအကန့်အသတ်မရှိရပ်ဆိုင်းထားမဲ့လှုပ်ဆောင်ချက်အစီအစဉ်တည်းကိုထုတ်ပြန်ခဲ့ပါတယ်ဒီလို့ရကြောင့်အဲ့ဒီဒေသတွင်းမှာတရားဝင်တပ်တုဒုဖော်မှုရှိလာစေမှာဖြစ်ပြီးသဘာဝဝန်ကျင်ကိုကာကွယ်နိုင်မယ်လို့အပြည်ပြည်ဆိုင်ရာတံပြူအသင်း ITE ကသတင်းထုတ်ပြန်ပါတယ်။ဒါအပြင်ဒါဟာအနာဂတ်အတွက်တံပြူတပ်တုအရန်ထားရှိမှုအတွက်ပါထိမ့်သိမ်းရာရောက်တယ်လို့ပြောပါတယ်။မြန်မာနိုင်ငံဟာကမ္ဘာထိပ်တန်းတံပြူထုတ်လွှတ်ရာနိုင်ငံဖြစ်ပြီး95ရာခိုင်နှုန်းကဝါကူပိုင်အုပ်ချုပ်ခွင့်ရဒေသကနေထွက်နေတာပါ။ဒါကကမ္ဘာတံပြူထုတ်လွှတ်မှုရဲ့10ရာခိုင်နှုန်းလောက်ရှိနိုင်တယ်လို့IDA ကခန့်မှန်းပါတယ်2022ခုနှစ်မေလတုန်းကဝါဒေသမန်မော်မိုင်းတွင်ပေါက်ကွဲမှုကြောင့်9ဦးသေဆုံးကအလို့သမား30ဒဏ်ရာရခဲ့ပြီးတဲ့နောက်ဒေသအာဏာပိုင်တွေစစ်ဆေးမှုကာလအတွင်းစံနှုန်းမမီတဲ့မိုင်းတွေကိုပိတ်ထားပြီးဘေးကင်းရာပြန်ဘေးကင်းရေးအတွက်ပြန်လည်သုံးသပ်ဖို့အမိန့်ထုတ်ခဲ့ပါတယ်လက်ရှိမှာတရုတ်နိုင်ငံကမြန်မာနိုင်ငံကနေတံပြူ4000ကျော်ဝယ်ယူတင်သွင်းနေပြီး90ရာခိုင်နှုန်းကဝါဒေသကနေတင်သွင်းနေတာဖြစ်ပါတယ်။တူဖို့မှုရဆိုင်ချောင်းကနဦးကျင်ညာပြီးတဲ့နောက်3လတာကာလအတွင်းတန်ယူဈေး900ရာခိုင်နှုန်းခုန်တက်သွားပါတယ်။